ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဒီကနေ့စနေနေ့မနက်ပိုင်းတုန်းကမြန်မာစစ်တပ်နဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာအပါအဝင်လူ၁၀ခန့်တေဆုံးဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရနေတဲ့သူတွေကိုစေကူတာမှုပေးရမှာလဲလုံလောက်မှုမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မအေးအေးမှပြောပြပေးပါရှင်
။ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာနေချိန်မှာပဲမူဆယ်မြို့နယ်တဲကပန်ခမ်းတရားပေါ်မှာမြမတက်မတော်နဲ့တအောင်ပလောင်တက်ဒီမေလ12ရက်နေ့မနက်ပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီအတွက်အရက်သားတွေအပါအဝင်တေဆုံးသူ24ဦးရှိသွားပြီဆိုပြီးမူဆယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ဆဆန်းထွေးကပြောပြပါတယ
်ခုဒီသိရပါက24ဦးရှိသွားပြီမှာအရက်သားပါတယ်ဟိုရဲနှစ်ဦးပါတယ်ဟုတ်တယ်တေဆုံးတန်ရာရတဲ့လူတွေကနေပြီးတော့ဟိုထိသွားတဲ့လူတွေပေါ့အဲဆိုရင်းနဲ့အနေထားတော့အဲလက်ရှိရှိနေတဲ့အချက်ဦးဖြစ်နေတယ်ဒီလက်ရှိသိအောင်လုပ်ထားတဲ့ခဏဝဆက်နေတယ်ဒီဘာလို့လဲဆိုတော့နောက်ထပ်ကလည်းပုံမရတဲ့အနေထားဖြစ်နေတယ်အဲ့ဘက်သွားတဲ့လမ်းမှာလည်းလမ်းပိတ်ပြီးတော့အချိန်များအဲ့လိုမျိုးလေးဖြစ်နေတာလေ
မူဆယ်မြို့နန်းခမ်းမြို့ကားလမ်းမနဲ့နန်းပေါ်ပန်ခမ်းတရားနီးမှာရှိတဲ့မြမတက်မတော်နဲ့ပြည်သူစစ်ပူးပေါင်းစခန်းနေဆက်လန်ကျေးရွာထိပ်မှာရှိတဲ့ပူးပေါင်းစခန်းတွေကတပ်ဖွဲ့တွေနဲ့မူဆယ်လားရှိုးကားလမ်းမနဲ့နတ်ဘော်တရာအနီးမှာရှိတဲ့တပ်မတော်စခန်းတွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီး TNL တအောင်ပလောင်တပ်ဖွဲ့ကဆိုထားပါတယ်။တအောင်ပလောင်တပ်ဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA မထိုးထားတဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတွေကတပ်ဖွဲ့ဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးရဲ့ Facebook စာမျက်နှာမှာတော့ TNL အဖွဲ့တွေကပန်ခမ်းတရားပေါ်ကရဲကင်းလုံခြုံရေးစခန်းကိုအလစ်အငိုက်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းကနဦးတရင်အရာရဲရရှိတဦးတည်ဆုံးပြီးရဲတပ်ဖွဲ့ဝင်3ဦးဒဏ်ရာရရှိကြောင်းနဲ့ပြည်သူစစ်3ဦးကြာဆုံးပြီး6ဦးဒဏ်ရာရရှိကြောင်းအပြစ်မဲ့ပြည်သူအမျိုးသား13ဦးအမျိုးသမီး2ဦးစုစုပေါင်း15ဦးတည်ဆုံးခဲ့ကြောင်းနဲ့ဒဏ်ရာရသူ20ဦးရှိခဲ့တယ်ဆိုပြီးရေးသားထားပါတယ်။လက်ရှိမှာတော့အဲ့ဒီနေရာတွေမှာတိုက်ပွဲတွေရပ်သွားပြီလို့လည်းဒေါ်ဆန်းဆန်းထွေးကတော့ပြောပါတယ်
။ဖြစ်တာကကျမတို့မူဆယ်ပဲပြောရမှာပေါ့မူဆယ်မန်ဝင်းပေါင်းနဲ့တန်ခမ်းတရကြားထဲမှာပေါ့မဝင်းပေါင်းသားတွေ
က
မနေ့ပိုင်းဖြစ်တဲ့အပေါ်နော်စားဖြစ်တဲ့နေရာကိုပြောတာပေါ့နော်လက်ရှိတော့အခုအဲ့ညံမှာတော့ညင်သွားပြီဟုတ
်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာနဲ့မူဆယ်105မိုင်ကုံသွေးရေးဆောင်က9မိုင်လောက်ဝေးတာကြောင့်ကုန်စီစစ်စစ်မှုတွေကတော့ရပ်နားသွားတာမရှိဘူးဆိုပြီးမူဆယ်105မိုင်ကုံသွေးရေးဆောင်ကတာဝန်ရှိသူတဦးကလည်းပြောပြပါဗျ
။မရှိဘူးကပုံမှန်သွားလာနေပါတယ်။ဒါနဲ့ကျွန်တော်အဲ့နေရာတွေဖြစ်တဲ့နေရာတွေမနေ့ကလည်းကျွန်တော်တို့စစ်နိုင်လောက်လိုက်ကြည့်တော့ကုံတော်မှုကားရတော့ပုံမှန်သွားနေပါတယ်။ကုံတော်မှုတွေကတော့ပုံမှန်ပဲမြို့မှာရှိတဲ့ဒီငွေကောင်ကငွေလေးတဲ့ဖွဲ့လေးပုံမှန်ပဲ။
မြန်မာနိုင်ငံမှာတော့လက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေရှိနေပြီးအရက်သားပြည်သူတွေအနေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေနှစ်ဖက်တိုက်ပွဲတွေကြောင့်ပိတ်မိနေတာတွေထိခိုက်သေးဆုံးရတာတွေလည်းရှိနေတဲ့အတွက်တိုက်ပွဲတွေရပ်ဖို့အတွက်တောင်းဆိုမှုတွေလည်းမြင့်တက်လာနေပါတယ်ရှင်